တာဝန်ထမ်းဆောင်မှုပြည်ဆုံးပြီဖြစ်တဲ့အမေရိကန်သံအမတ်ကြီးသောမတ်စ်အယ်ဗိုက်တာကမြန်မာပြည်သူတွေကိုသတင်းစကားပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းမြန်မာနိုင်ငံဆိုင်ရာတာဝန်ထမ်းဆောင်ခဲ့ရတာကိုတကယ်ပဲဂုဏ်ယူမိတယ်လို့မစ္စတာဗိုက်တာကဆိုပါတယ်။သမ္မတဦးဝင်းမြင့်နဲ့ဒီမိုကရေစီနှီးကြရွေးကောက်တင်မြှောက်ထားတဲ့အစိုးရကို2023ကသူ့အနေနဲ့တာမတ်ခန့်အလွာပေးအပ်နိုင်ခဲ့တာဟာစုလက်ကြီးတစ်ခုဖြစ်တယ်လို့ဆိုပါတယ်။စစ်တပ်ကအရသာအစိုးရကိုဖျောက်ချပြီးအကြမ်းဖက်မှုနဲ့ဖိနှိပ်ချုပ်ချယ်မှုလမ်းစဉ်ကိုစတင်ခဲ့ပြီးတဲ့နောက်ဆယ်စုနှစ်တစ်ခုစာအတွင်းမြန်မာနိုင်ငံကထူးထူးခြားခြားအောင်မြင်အောင်ဆွမ်းဆောင်နိုင်ခဲ့တာတွေလည်းစိတ်သုံးပျောက်ွယ်ခဲ့ရပေမဲ့မြန်မာပြည်သူတွေရဲ့သူရတ္တိခံနိုင်ရည်ရှိမှုနဲ့စိတ်ဓာတ်ကြံ့ခိုင်မှုတွေကိုတော့တကယ်ကိုလေးစားအတူယူပွဲရာဖြစ်တယ်လို့လည်းဆိုပါတယ်။အားလုံးပါဝင်တဲ့ Federal Democracy စနစ်နဲ့မိမိတို့အနာဂတ်ကိုမိမိတို့ဆုံးဖြတ်နိုင်ခွင့်လိုလားတောင်းတနေကြတဲ့မြန်မာပြည်သူတွေကိုအားပေးထောက်ခံဖို့အမေရိကန်ပြည်ထောင်စုကတန်ဒိဋ္ဌန်ချထားဆဲဖြစ်ကြောင်းနဲ့အချိန်တွေတော့ပိုကြာကောင်းကြာနိုင်ပေမဲ့မြန်မာပြည်သူတွေဟာနောက်ဆုံးမှာတော့မိမိတို့ရဲ့မွေးရပါလွတ်လပ်ခွင့်လူခွင့်ရေးနဲ့ဒီမိုကရေစီကိုအသေးအချာပိုင်ဆိုင်နိုင်လိမ့်မယ်လို့ယုံကြည်တယ်ဆိုတဲ့အကြောင်းပြောဆိုထားပါတယ်ခင်ဗျာ။